တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကရောဂါစပြီးကူးစက်ခဲ့ကြတဲ့အခါဆိုရင်တရက်အတွင်းကူးစက်သူအရေအတွက်စံချိန်တင်များပြားခဲ့ပြီးဒယ်လ်တာကိုဗစ်မျိုးကွဲကြောင့်ကူးစက်သူပိုတိုးလာနေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ
်။4000명이상의확진자가발생하고위중증환자도계속늘어나는어려운상황이계속되고
ကူးစက်သူအရေအတွက်4000ကျော်ရှိပြီးအသေးအတန်လူနာအရေအတွက်ကတိုးလာနေတာကြောင့်ခက်ခဲတဲ့အခြေအနေတွေမှာကျွန်တော်တို့ဆက်ရှိနေတော့မှာပဲ။အထူးသဖြင့်ဒီနေ့ပထမနေ့ဝက်မှာကာကွယ်ဆေးထိုးခဲ့တဲ့တက်ကြီးပြော်တွေကိုကုတဲ့ဆေးရုံတွေနဲ့တက်ကြီးပြော်ဂီယာတွေမှာကူးစက်သူအရေအတွက်တိုးလာတဲ့အခြေအနေကိုကျွန်တော်တို့တွေ့နေရပါတယ်လို့တောင်ကိုရီးယားကျန်းမာရေးဌာနကအကြီးအကဲတာဝန်ရှိသူဆောင်ယန်ရဲကပြောပါတယ်။နောက်ထပ်ကူးစက်သူအရေအတွက်4116ယောက်မှာအများစုကဆိုးမြို့တော်နဲ့ပတ်ဝန်းကျင်ဒေသကဖြစ်တယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။အဲဒီနေရာတွေမှာဆေးရုံတင်ရတဲ့လူအရေအတွက်တိုးနေတာကြောင့်အထူးကြက်မှတ်ကုသဆောင်တွေမှာမနိုင်မနှင်းဖြစ်မဲ့အခြေအနေကိုစိုးရိမ်လာကြပါတယ်။တောင်ကိုရီးယားစီးပွားရေးပြန်ပြီးတိုးတက်လာစေဖို့ရည်ရွယ်ပြီးလူချင်းခွာနေရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုမကြာသေးခင်သတင်းပတ်တွေအတွင်းကဖြေလျော့ပေးခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်တိုးလာတာဖြစ်ပါတယ်။